မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ25ရက်ကြာတာပရီးနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျမတို့မင်းကြီးပါရှင်ဒီနေ့အစီအစဉ်မှာမိုးကုတ်မြို့ကို TNL သိမ်းပိုက်လိုက်တဲ့သတင်းဆောင်မှာတိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မန္တလေးတိုင်းမိုးကုတ်မြို့ကိုမနေ့ညနေပိုင်းမှာတိုက်ခိုက်သိမ်းပိုက်နိုင်တယ်လို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကသတင်းထုတ်ပြန်ပါတယ်။တပ်စခန်းအားလုံးကို TNL နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့လည်း TNL ပြောခွင့်ရသူလွေးရည်ဦးက RFA ကိုအတည်ပြုပြောပါတယ်။2029စစ်စင်ရေးဒုတိယပိုင်းအဖြစ်ဇွန်လ25ရက်နေ့ကစတင်တိုက်ခိုက်ရမှာမိုးကုတ်မြို့အနောက်ပိုင်းကို TNL နဲ့ပြည်သူ့ကာကွယ်ရေးတပ်တွေသိမ်းပိုက်နိုင်ခဲ့ပြီးနောက်မိုးကုတ်မြို့အရှေ့ပိုင်းကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မိုးမိတ်မြို့နဲ့နောင်ချိုမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ TNL ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေရလို့ဆိုပါတယ်။နောင်ချိုမြို့ကို TNL နဲ့ပူးပေါင်းအဖွဲ့ကဇွန်လ10ရက်နေ့ကသိမ်းပိုက်ထိန်းချုပ်ထားတာပါ။လောင်နိုင်ငံမှာမြမအရေးနဲ့ပတ်သက်ပြီးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမနေ့ကအလို့သဘောဆွေးနွေးခဲ့ကြပါတယ်။အာဆီယံပုံသဘောတူညီချက်5ချက်အကောင့်ထည့်ဖော်ရေးနဲ့ပတ်သက်ပြီးအင်ဒိုနီးရှား၊လာအိုနဲ့မလေးရှားနိုင်ငံသားရေးဝင်ကြီးတွေဆွေးနွေးကြတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ရှေ့ဆက်ဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးတယ်လို့သာမလေးရှားနိုင်ငံသားရေးဝင်ကြီးကပြောပြီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အင်ဒိုနီးရှားတန်တမန်တယောက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးတယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီလက်နက်ဝယ်ယူရေးမှာထိုင်းကူတန်ရောင်းဝယ်ရေးဘဏ်တွေကငွေအလွှဲပြောင်းလုပ်တဲ့ကိစ္စကိုဗဟိုဘဏ်နဲ့ငွေကြေးခဝါချမှုတိုက်ဖျက်ရေးအဖွဲ့ကစုံစမ်းစစ်ဆေးမယ်လို့နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပြောကြားလိုက်ပါတယ်။ထိုင်းမှာမှတ်ပုံတင်ထားတဲ့လုပ်ငန်းတွေကစစ်ကောင်စီအတွက်အမေရိကန်ဒေါ်လာတန်130ဘူရှိတဲ့လက်နက်နဲ့စစ်ရေးဆိုင်ရာထောက်ပံ့ရေးပစ္စည်းတွေတင်ပို့ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြီးခဲ့တဲ့လကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။ထိုင်းကဘဏ်၅ဘဏ်ကငွေလွှဲပြောင်းလုပ်ပေးပြီးမနှစ်ကထက်ဒီနှစ်နှစ်ဆများတယ်လို့ထောက်ပြတဲ့အကြောင်း AFP သတင်းကဖော်ပြပါဗျ။ဒီငွေပြောင်းလဲကိစ္စစုံစမ်းစစ်ဆေးမဲ့ပူးတွဲအထူးတာဝန်တပ်ဖွဲ့ကို The Bank of Thailand ထိုင်းဘဟုဘဏ်နဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးအဖွဲ့ကဖွဲ့စည်းမယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောကြားတယ်လို့သတင်းမှဖော်ပြပါဗျ။ထိုင်းနိုင်ငံဖေ့ချ်ဘူရီပြည်နယ်မှာမလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကြိုင်မဲ့အထောက်ထားမဲ့မြန်မာနိုင်ငံသား84ဦးကိုထိုင်းအာဏာပိုင်တွေကဒီလ23ရက်ကဖမ်းဆီးလိုက်တယ်လို့မြန်မာအရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါရယ်။ထိုင်းကတဆင့်မလေးရှားကိုတွားဖို့လူပွဲစားတွေကိုစောင့်နေချိန်မှာဖမ်းဆီးခံရတာလို့မြန်မာအလုပ်သမားအရေးကူညီလုပ်ကြိုင်ပေးနေတယ်။မြန်မာပြည်သားများအရေးပူးရဲလှုံ့ဆော်မှုကော်မတီ JACPA ဥက္ကဋ္ဌဦးမိုးကျိုးကပြောပါရယ်။ကရင်ပြည်နယ်မြောက်ရီကနေထိုင်းနိုင်ငံမဲဆောက်ကိုလူမှောင်ခိုးပွဲစားတွေကခေါ်ဆောင်လာပြီးမလေးရှားအယောက်တယောက်ကိုထိုင်းပန်းငွေ5000ကနေ6000အထိဝန်ဆောင်ကပေးရပါတယ်။2030ပြည့်နှစ်အရောက်တကဘာလုံးငန်းမမှုတိုက်ဖျက်ရေးရည်မှန်းချက်အောင်မြင်ဖို့ပိုလို့မဖြစ်နိုင်ကြောင်းရှုမြင်ရတယ်လို့မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြလိုက်ပါတယ်။မနေ့ကဆိုရေရှည်ငန်းမနေတဲ့သူတွေအခြေအနေကိုမပြောင်းလဲနိုင်တဲ့လောက်နီးနီးပဲဆောင်ရွက်နိုင်ခဲ့တယ်လို့ကမ္ဘာစားနပ်ရိက္ခာဖူလုံရေးနဲ့အာဟာရရေးရာနှစ်ပတ်လည်အစိုးရခန်းစာမှာရေးထားပါတယ်။ပဋိပက္ခရာသီဥတုပြောင်းလဲမှုနဲ့စီးပွားရေးအကျပ်အတည်းတွေကြောင့်2023မှာလူ933သန်းငတ်မူတာနဲ့ရင်ဆိုင်ရတယ်လို့ဖော်ပြပါတယ်။တကမ္ဘာလုံးအတိုင်းအတာအရလူ17ယောက်မှာတယောက်နှုန်းနဲ့အာဖရိကတိုင်းမှာလူ9ယောက်တိုင်းတယောက်နှုန်းငတ်မူတယ်လို့ဆိုပါတယ်။အခြေအနေတွေကဒီတိုင်းဆက်သွားနေရင်ရာစုနှစ်အကုန်မှာလူ982တန်းလောက်ရေရှည်အာဟာရဓာတ်ချို့တဲ့မှာဖြစ်ပြီးဒီတဲကထက်ဝက်ကအာဖရိကတိုက်ကဖြစ်လိမ့်မယ်လို့အစိုးရခန်းစာမှာဖော်ပြပါဗျ။တရင်တွေကိုတင်ပြခဲ့တာပါ။လာအိုနိုင်ငံဗီယန်ကျန်းမြို့မှာကျင်းပတဲ့အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံသားရေးဝင်ကြီးများညီလာခံကမြမအရေးကိုမနေ့ကစပြီးတော့အလို့သဘောဆွေးနွေးပါတယ်။ဒီလိုသဘောဆွေးနွေးပွဲအကြောင်းကိုရဲကောင်မြမောင်ကတင်ပြထားပါတယ်ရှင
်။အခုနှစ်လာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများညီလာခံရဲ့မြမအရေးအလို့သဘောဆွေးနွေးပွဲတွေကိုဇူလိုင်လ24ရက်ကစတင်ခဲ့တဲ့အကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြပါဗျ။ဒီနေ့ဇူလိုင်လ25ရက်မှာအာဆီယံနိုင်ငံသားရေးဝင်ကြီးတွေရဲ့ညီလာခံတရားဝင်ဆွေးနွေးမှုတွေစတင်မှာဖြစ်ပြီးလာမယ့်စနေနေ့ဇူလိုင်လ28ရက်မှာတော့ အမေရိကန်ဥရောပသမဂ္ဂဂျပန်တရုတ်ရုရှားနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေပါတက်ရောက်မယ်အာဆီယံ Regional Forum အစည်းအဝေးတွေကိုကျင်းပသွားမှာဖြစ်ပါတယ်။အခုနှစ်ညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်ကျော်မိုးကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုစစ်ကောင်စီကဆေးလွှတ်ထားပါတယ်။အဲ့ဒီမြန်မာကိုယ်စားလှယ်အဖွဲ့ဟာအာဆီယံအထွေထွေအတွင်းမူကအိုကင်ဟောင်နဲ့မနေ့ကတွေ့ဆုံခဲ့ပြီးဦးအောင်ကျော်မိုးဟာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တက်ရောက်မယ်အာဆီယံ Regional Forum ဆွေးနွေးပွဲကိုလည်းပါဝင်တက်ရောက်ဖွယ်ရှိတယ်လို့ writer ကဖော်ပြပါဗျာ။2022ခုနှစ်စစ်တကအာဏာသိမ်းလိုက်တဲ့နောက်အာဆီယံဟာမြန်မာနိုင်ငံကနိုင်ငံရင်းနဲ့မဆိုင်တဲ့ကိုယ်စားလှယ်တဦးကိုပဲတက်ရောက်ခွင့်ပြုဖို့ဆုံးဖြတ်ခဲ့တဲ့နောက်မြန်မာနိုင်ငံကတက်ရောက်သူမရှိဘဲထိုင်ကုန်အလွတ်ဖြစ်ထားရှိခဲ့တာဖြစ်ပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌအရင်နှစ်ဥက္ကဋ္ဌအင်ဒိုနီးရှားနဲ့လာမယ့်နှစ်မှာအာဆီယံဥက္ကဋ္ဌဖြစ်တာဝန်ယူမဲ့မလေးရှားသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတီးခြားဆွေးနွေးတိုင်ပင်တဲ့အလွတ်သဘောအစည်းအဝေးတစ်ခုကိုလည်းမနေ့ကဗီယင်ဂျန်မြို့မှာပြုလုပ်ခဲ့ပါတယ်
။ The purpose of our consultation is to share information, exchange views on development in Myanmar.
ဒါကတော့မြန်မာရင်းနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီး၃ဦးအမြင့်ချင်းဖလှယ်ခဲ့ကြတဲ့အကြောင်းအစံဖတ်တိုက်ခိုက်မှုတွေရပ်တန့်မှုလူသားချင်းစာနာမှုကူညီရေးပေးရနိုင်မှုနဲ့အားလုံးပါဝင်တဲ့စိတ်ဆက်ညှိနှိုင်းဆွေးနွေးမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်လာအောင်တွန်းအားပေးဖို့ဆက်လက်ဆောင်ရွက်သွားမယ်အကြောင်းလာအိုနိုင်ငံသားရေးဝန်ကြီးကပြောသွားတာဖြစ်ပါတယ်။ဒီစည်းဝေးမှာစစ်ကောင်းဆောင်နဲ့ရထားတဲ့အာဆီယံဘုံသဘောတူညီချက်တွေအကောင့်တွေပေါ်လာအောင်ဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောထားပေမဲ့ဘလို့နည်းလမ်းအသစ်တွေနဲ့ဆက်လက်ဆောင်ရွက်ဖို့သဘောတူခဲ့တယ်လဲဆိုတာတိတိကျကျပြောမထားဘူးလို့ writer ကဖော်ပြပါတယ်။အာဆီယံဟာလက်ရှိဥက္ကဋ္ဌအရင်နှစ်ဥက္ကဋ္ဌနဲ့လာမယ့်နှစ်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့နိုင်ငံ၃နိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံပြည်ထောင်စုကိုစင်စက်မပြတ်ဆောင်ရွက်သွားဖို့သဘောတူထားတာဖြစ်ပါတယ်။အခြားနိုင်ငံတွေအနေနဲ့လည်းမြန်မာနိုင်ငံအကြက်တဲကိုဖြစ်ရှင်းရမှာအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုအထောက်အကူဖြစ်စေမယ့်လုပ်ရက်တွေပါဝင်ဆောင်ရွက်မယ်ဆိုရင်ကန့်ကွက်စရာမရှိဘူးလို့အာဆီယံ၃နိုင်ငံသဘောတူခဲ့ကြတဲ့အကြောင်းဒီ၃နိုင်ငံဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အင်ဒိုနီးရှားတန်တမန်တဦးက writer သတင်းဌာနကိုပြောသွားပါတယ်။စစ်ကောင်စီရဲ့အဓိကရည်ရွယ်ချက်ဟာစောနိုင်သမျှအစောဆုံးရွေးကောက်ပွဲကျင်းပပေးပြီးမြန်မာနိုင်ငံမှာ Federal Democracy စနစ်ပြန်လည်တည်ထောင်ပေးဖို့ဖြစ်ပါတယ်လို့စစ်ကောင်စီရဲ့နိုင်ငံသားဝန်ကြီးဌာနအာဆီယံရေးရာဌာနကညွှန်ကြားမှုချုပ်ဒေါခင်တီရာအေကဗီယန်ကျန်းမြို့အာဆီယံကွန်ဗင်းရှင်းစင်တာမှာသတင်းတောက်တင်နဲ့တွေ့ဆုံရမှာပြောသွားတဲ့အကြောင်းစင်ကာပူ District Time သတင်းကဖော်ပြပါတယ်။မြန်မာနိုင်ငံအနေနဲ့လည်းပုံမှန်အာဆီယံအဖွဲ့ဝင်နိုင်ငံအဆင့်ကိုပြန်ရောက်ဖို့အတွက်မျှော်လင့်နေပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်မှုအတိုင်းအတာနဲ့ဆုံးဖြတ်မယ်ဆိုရင်မကြခင်မှာပုံမှန်အဆင့်ပြန်ရောက်ဖို့ဖြစ်တည်နေပါပြီလို့ဒေါခင်တီရာအေကပြောသွားတဲ့အကြောင်းသတင်းမှာဖော်ပြပါတယ်ခင်ဗျာ။ကျွန်တော်ရဲကောင်မြန်မာပါဒီသတင်းကိုအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော် RFE ရုံးချုပ်ကနေထုတ်လွှင့်နေတာဖြစ်ပါတယ်
။အခုတော့အပတ်စဉ်တင်ဆက်နေကြနေစရာအီးမြေကပအစီအစဉ်မှာတောင်ပေါ်တောတွေထက် DA တောတွေကကာဗွန်50ပိုဆုပ်ယူနိုင်ပြီးဘင်္ဂလားဒေ့ရှ်မှာပဇွန်မွေးမြူဖို့ DA တောခုတ်သူတွေကိုအရေးယူပါတယ်။မြန်မာနိုင်ငံမှာတော့ဘင်္ဂလားဒေ့ရှ်ပဇွန်မွေးမြူဖို့ DA တောတွေအပြောင်းရှင်းခံရတဲ့အကြောင်းဒေါ်ဆန်းဆန်းတင်ကတင်ပြထားပါတယ်ရှင်။
နေစရာအီမီကဘာကကန်ယူရန်နေမှာတဘာဝအတိုင်းပေါက်လိရှိရဲ့ဒီရော်တွေကအပူပိုင်းတောတွေထက်ကာဗွန်၅ဆပိုဆုပ်ယူနိုင်တယ်လို့ဒီရော်လှုပ်ရှားမှုစီမံချက်ကပြောပါတယ်
။ Mangroves have also been found to sequester 5 times more carbon in its rich
ဒီရော်တွေရဲ့ကျွေးဝါးတဲ့မြေစီတွေကအပူပိုင်းမိုးသစ်တောတွေထက်ကာဗွန်၅ဆပိုပြီးတူလောင်ထားနိုင်တာတွေ့ရပါတယ
်။ဒီရော်ပညာရှင်တူကလည်း
ဒီရော်တွေကတောင်ပေါ်ရော်တွေတဲ့၅ဆလောက်အထိကာဗွန်ကိုစုပ်ယူထားတယ်။တောင်ပေါ်ရော်တွေဆိုတာပင်စီထဲမှာပဲကာဗွန်ကိုစုပ်ယူထားတာ။ဒီရော်တွေကြတော့သူ့ရဲ့ swine ထဲမှာကိုကာဗွန်ကိုစုပ်ယူထား။ above ground ကတစ်ဟက်တာမှာ metric ton 1000လောက်စုပ်ယူထားနိုင်ရင် underground မှာက1000လောက်အထိစုပ်ယူထားနိုင်ပါတယ်။ဒါ FAO က Jeremy Brockett ဆိုတဲ့ researcher တယောက်လေ့လာပြီးရေးထားတာပါ။ဒါကြောင့်မို့လို့လဲ global warming တို့ဘာလို့မှသူကအများကြီးထိန်းသိမ်းနေတာပါ
။ဒီရောတွေရှိတဲ့အတွက် ARA မြို့ပါချုံးမော်ဒေသမှာ2019စက်တန်ရမျက်ပြာရောဂါဖြစ်ပေါ်တဲ့လူ2000နီးပါးရှိပြီးအနောက်ဘက်ချမ်းကတောပိုထူတက်တဲ့နေရာမှာအဖြစ်များတယ်လို့လဲသိပ္ပံရေးရာအစိုးရစာတစ်စောင်ကဖော်ပြပါတယ်။2023က2019အတွင်းမျက်ပြာဖြစ်ပွားနှုန်းကိုပြုစုထားတာဖြစ်ပြီးဒီကာလအတွင်းမျက်ပြာဖြစ်ပွားနှုန်းက86ရာခိုင်နှုန်းကျဆင်းတယ်လို့ရေးထားပါတယ်။ဒီလိုကျဆင်းတာကျန်းမာရေးရှုထောင့်အရာအကောင့်ဘက်ကရှုမြင်နိုင်ပေမဲ့တော်ရီမရှိတော့တဲ့အတွက်ငှက်ပြားဖြစ်ပွားနှုန်းကျဆင်းသွားတယ်လို့လည်းပြောနိုင်ပါတယ်။ဒါကြောင့်လဲစင်ကာပူအမျိုးသားတက္ကသိုလ်ကပြုစုတဲ့စာရန်တစ်စောင်မှာမြန်မာတနိုင်ငံတည်းကပဲ1996က2016ထိ ဒီတော့60ရာခိုင်နှုန်းကျော်ပြုံးနေတယ်လို့ဖော်ပြပူတာပါ။ဘာအကြောင်းတွေကြောင့်ပြုံးရပါတယ်လဲ
။ကျွိုင်းနေတဲ့ကိုတွေပါလူနေအင်ဂျီတွေတိုးချဲ့တယ်လေမြေတွေချထားပေးတယ်ပြီးပြီးပို့တွေဆိုရင်တရားမဝင်ကတော့ဆလောက်ရှိနေဒီတော့တွေကမခံနိုင်တော့ဘဲနဲ့ပြုတ်ပြုတ်ပြုံးသွားတာပေါ့နောက်ပိုင်းကျတော့အောက်ဖက်ရောက်လာလေရေငန်နဲ့တွေ့တဲ့နေရာတွေကျတော့လေမြေနေနဲ့ရေရှည်မလုံနိုင်တဲ့နေရာမျိုးမှကျတော့တပတ်သုံးမွေးတဲ့လုပ်ငန်းပေါ့ဗျာဘင်္ဂလားဒေ့ရှ်ကဝင်လာတာလို့ချန်ပီယံအဖြစ်သိရတာပေါ့အစုံမွေးတဲ့လုပ်ငန်းဝင်လာလိုက်တဲ့အချိန်မှာတော့ဒီရော့တွေရဲ့အဲ့ဒါနောက်ဆုံးကန့်ကျင်မှာပဲတက်တက်ပြောင်းအောင်ကုန်တော့တာပဲ
။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနေဆက်နားမှာပစုံမွေးမြူရင်းနဲ့စားလုပ်ငန်းလုပ်ဖို့ဒီရော့ကအပင်နှစ်တန်းကျော်ခုတ်ထွေရှင်းလင်းမှုနဲ့လူ26ယောက်ကိုတရားစွဲဆိုလိုက်တယ်လို့ AFP သတင်းကဒီလ14ရက်နေ့ကဖော်ပြထားပါတယ်
။ဆက်လက်ပြီးချင်းတိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရန်ထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင်။
Ramsung Ramlengi Ummi Chimmi Ulanaupo Landam Jamo RFA Chim Program Minin Nankut Nem Ganlaukai
Chinram Kulhaka Pengsunga SAC Ra Sangpolle Torsung Chinrem Phi Kaibu Pol Kanlaga Kando Anak Pol Lachangi SAC Ra Thang Sakhan Pathumchu Lakthai Asizautia Chimuta Tau CNF Hi Thuphongtu Saline Thani In Asimsi Saline Thani In Haka Thantlang Motorjin Para Chulai Nikul Honi Ni Khowang Rana Kando Thoki Sakhan Pathum Kanga Haka Isin Pu People Thor Inkap Veta Tia Asimsi Haka Thantlang Motorjin Para SAC Ra Thang Sakhan Pali Aumi Atangmi Pakhat Khal Pezamin Ankap Rero Lai Tia Atla Thesi Chulai Nikul Ni Atla CDF Haka Le Shemphe Kai Bu Dang Polin Haka Kwai Ummi Palik Sakhan Chu Anbasi Mi Thong Tla Rero Mi Somru Pani Chu Anbarun Theta Tia CDF Haka E Chaswa Nagin Thesi Haka Palik Sakhan Sim Tong Thule Haka Thantlang Karla Kado Anak Pol Thon Pe Parin SCC Ra Thang Lamin Chu Thuswa Nang Anne Shi Lo Si Atu Tia Nga Chinram Kuli Khate Za Tia Chu Chinshemphe Kai Bu Polin Anlak Theta Zou E Kopi Polonga SCC Ra Thang Pol Anum Thang Si Arkan Army AA In Chinram Thula Le Chinme Phoni Ramkhel Thula Lama Telpi Na Pol Umre Ro Mi Hi Arang Lamin Inchol Sakhra Mutia Chinno Ta Tau CNF Ho Ha Mi Chilen Government In Tunai Te Athuswana Annei Ta Si Arkan Army AA Hi Chinram Ko Palewa Peng Anlak Thezo Thaya Chinnyanong Pol Thon Kampale Peng Chindui Khwa Le Matupi Khwa Poli Ummi SAC Ra Thang Pol Chu Andoi Swak Thei Ta Si Chinpye Suya Yi Thuswa Na Ka Kanbral Duk Asimi SAC Ra Thang Thon Do Ok Rero Laya Arkan Army AA In Chinram Pi Sunga Ramkhel Lam Le Raldo Nak Lama Thunay Nak Pol Antwa Rero Mi Hi Tlang Par Mi Pakhat Le Pakhat Karla Ka Tullo Tukin Ka Do Nak Pol Achang Ta Yi Reset Za Asi Tia Antar Lang Si Chinyuta Tabado CNA Hohami Chinremre Kaibu Kamkhom Polle Chinyinong Arkan Tado EE Pol Kalaga Matupi Khwaa Kaado Nak Pol Swaki Kamni Kalaga Nunak Liam Tule Hlema Tuartu Pol Andrak Swakta Si Arkan Tado EE Chinram Kulsungi Anchang Baidan Pol Thon Peparin Chinyinong Sungtel Pakatlin Hiti Nasim
So Yeng Mure Shide Po No Tepeka Chonaro Di Mahamik Dwi Ga Mya ဒီအုတ်ချုပ်ရေးကိုရမလားပြီးတော့မှဒီမတူပီကိုအုတ်ချုပ်သွားမလားဆိုတဲ့အမျိုးစိုးရိမ်တာမျိုးရှိပါတယ်ဒါပေမဲ့လက်ရှိမြေပြင်မှာကျွန်တော်တို့ဒီအုတ်ချုပ်ရေးတွေကိုလည်းမေးလို့ရပါတယ်ဒီအစည်းအဝေးမှာကစားသူတို့ဒီတက်ရောက်ချင်းလည်းမရှိပါဘူးကျွန်တော်တို့သူတို့ကလည်းရှင်းရှင်းပဲပြောပါတယ
်အေးအေးသူဖွန်နာလမ်တွမောနေသူခိုင်တုခအင်ဂျူရာကပ်အုံနာအချက်နဲ့နက်နေဆငါဘောမတန်မီလောင်ကန်စီမီဖွန်ဒန်းပခတ်ဒီရမ်ခဲထူလာလမကန်တယ်ပိနက်ထူအုံလို့တရားအစင်ဆာလ်ဝေအစီchinmyota ta u cnf ho kha in kumthau ni kulhun thum december tha a chinland council conference pi anrak to ai chumi sin chinland government hi kumthau ni kulhun li february nikada anrak lin ta si chinram kul sunga matupi ji kha tun sang chindwe rikhodar sur khwa rizwa lailem pi makui ainu naring le uibola ko pi polchu chinram le kaibu polin anrak lak sak thejau ta si
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်